မြန်မာစစ်ကောင်စားဗိုလ်ချုပ်ဟူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးဖို့အတွက်အာဆီယံလက်ထက်ဥက္ကဋ္ဌနဲ့အာဆီယံတည်ယူမှုချုပ်တို့ဟာမြန်မာနိုင်ငံကိုလာမယ့်သတင်းပတ်ထံမှာတွေ့ရမှာဖြစ်ကြောင်းတောင်ကိုရီးယားအရီရန်သတင်းဌာနကတင်ပြလာနေမှာပြောပါတယ်
။ Top officials from the Association of Southeast Asian Nations plan to be in Myanmar next week.
အာဆီယံထိပ်သီးအရာရှိကြီးတွေမြန်မာနိုင်ငံမှာအခုချိန်ထိဖြစ်ပေါ်နေတဲ့အကြမ်းဖက်နှိမ်နင်းမှုတွေကိုကိုယ်တိုင်ကိုယ်ကျတွေ့မြင်သိရှိနိုင်ဖို့အတွက်မြန်မာနိုင်ငံကိုလာမယ့်သတင်းပတ်ထက်တွေ့ရဖို့အစီအစဉ်နေပါတယ်လို့အရီရန်သတင်းမှာကြေညာသွားတာပါ။အာဆီယံအထက်ကျဥက္ကဋ္ဌနဲ့အကင်းမှုချုပ်တို့ကမြန်မာစစ်ကောင်စားဗိုလ်ချုပ်ဟူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဧပြီလ24ရက်နေ့ကမြန်မာနိုင်ငံအရင်းနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံမှာအာဆီယံဆယ်နိုင်ငံအထူးအစည်းအဝေးပြန်ကျင်းပခဲ့ပြီးတဲ့နောက်ရခဲ့တဲ့ဘုံသဘောတူညီချက်၅ချက်ကိုခံခံမှမှအကောင့်ခဲပေါ်ဖို့တောင်းဆိုမှုတွေထပ်ပေါ်လာခြင်းမှာအခုလိုခီးစံဖြစ်ပေါ်လာတာပါ။အာဆီယံဆယ်နိုင်ငံကြားရခဲ့တဲ့ဘုံသဘောတူညီချက်၅ချက်ထဲမှာမြန်မာနိုင်ငံကအကြမ်းဖက်မှုရဲ့ချက်ချင်းရပြီးဖဲအားလုံးအနေနဲ့အတက်နိုင်ဆုံးထိန်းသိမ်းတင်ဆောင်ရွက်ဖို့ငြိမ်းချမ်းစွာအပြည့်ထုတ်နိုင်ရေးအပြည့်သဘောဆောင်ဆွေးနွေးပွဲတွေလုပ်ဖို့ဒီလိုဆွေးနွေးပွဲတွေဖြစ်အောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ထားဖို့အာဆီယံရဲ့လူသားချင်းစာနာမှုလုပ်ငန်းတွေလောက်ကံကံပြုဖို့နဲ့အာဆီယံထူးကိုယ်စားလှယ်နဲ့ကိုယ်စားလှယ်အဖွဲ့ကိုမြန်မာနိုင်ငံကိုဆက်လုပ်ပြီးတက်ဆိုင်ရာပုံကိုအဖွဲ့အစည်းတွေနဲ့တွဲဆောင်နိုင်ဖို့ပါဝင်ပါတယ်။စစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့အာဆီယံရဲ့ဘုံသဘောတူညီချက်တွေကိုလေးစားနိုင်နိုင်မယ်လို့မပြောသေးပါဘူး။နိုင်ငံတွင်းတည်ငြိမ်မှုနိုင်ငံအကျိုးစီးပွားပေါ်မှာအခြေခံပြီးမှအာဆီယံခေါင်းဆောင်ရဲ့အကြံပြုချက်ကိုစဉ်းစားမယ်လို့သူဦးဆောင်တဲ့စစ်ကောင်စီကဧပြီလကုန်လမှာသတင်းထုတ်ပြန်ခဲ့တာပါ။